Nirmatam yam yasi kati upadaka bhagayi ujjanya hoji suraya kurogamu kurode khana ikhana ma bhavatantara chindi hunne pate pido tatwari ha tandayare ma yakhu lobe ဘဝတစ်ခုကိုရရှိပြီးတဲ့နောက်ထိုဘဝတစ်ခုမှာထပ်ပြီးတော့မွေးဖွားလို့တန်တရားထဲမှာဒီလိုလဲနေကြတယ်ဆိုတဲ့အဝေကဖြစ်ွားဖို့အတွက်ဘဝတန်တရားအကြောင်းအနည်းငယ်တန်ဝေကကြီးအောင်ဟောပြပါမယ်။တန်တရားဆိုတဲ့အတိတ်တွေက ဒီဘဝကနေဒီဘဝကူပြောင်းသွားတာလည်းပတ်နေရတယ်ဆိုတဲ့အဓိပ္ပာယ်ကိုရတယ်။အဲဒီတခြားဘာသာဝင်တွေမှာလည်းတန်တရားဆိုတာရှိတယ်။လူလောကမှာဘဝလောကကြီးမှာရှိတဲ့တတ္တဝါတွေဟာသူရဲ့မျက်မြင်ပေါ့။ဝေးဖွားလာလိုက်သိဆုံးသွားလိုက်ဝေးဖွားလာလိုက်သိဆုံးသွားလိုက်။ တခုတယောက်တည်းဘဝတစ်ခုမှာအဆုံးမတတ်နိုင်အောင်လှည့်လည်သွားလာနေတယ်။အဲဒီလိုလှည့်လည်သွားလာပြီးတော့ဘဝတစ်ခုကနေဘဝတစ်ခုဒီလိုတန်လျာတွေကမထွက်နိုင်တော့အောင်ဘဝဒီပြီးတဲ့ဘဝဆင်ဆက်မပြတ်လဲပတ်နေရတာဘယ်သူကလဲပတ်နေတာလဲလို့တန်လျာတွေမှာလဲပတ်နေတာကိုတွေ့လို့ရှိရင်ဘယ်သူလဲလဲပတ်နေတာလို့မေးเสียရှိတယ်။ အဲ့ဒီအမေးကိုကျတော့အဖြစ်မျိုးမျိုးထွက်တယ်။တချို့ဘာသာတရားတွေကဆိုးလို့ခေါ်တဲ့ခန္ဓာကိုယ်ထဲမှာသာဝရမြဲနေတဲ့အရာလေးတစ်ခုရှိတယ်။ဒါလေးကမြင်ရတဲ့အရာမဟုတ်ဘူးပေါ့။လူတယောက်သိဆုံးပြီဆိုလို့ရှိရင်အဲ့ဒီဆိုးလို့ဆိုတဲ့အရာလေးဟာ ဒီခန္ဓာကိုယ်ကြီးကထွက်ခွာသွားပြီလို့နောက်ခန္ဓာကိုယ်တစ်ခုကိုရှာဝေတယ်ရှာဝေပြီးတော့ခန္ဓာကိုယ်တစ်ခုလည်းမှပြန်ဖြစ်ပြန်ပေါ့အဲ့ဒါကိုသူတို့ spirit လို့လည်းခေါ်တယ်ပေါ့အင်္ဂလိပ်ဆိုးလို့လည်းခေါ်တယ်စပိရစ်လို့လည်းခေါ်ပမာလူပြောရင်တော့လိပ်ပြာလို့ပြောမှာထင်တယ်ပမာလူမျိုးတွေကလည်းလိပ်ပြာပြောနေရှိကြတယ်တည်သွားပြီးမကြွဖူးလို့ အိမ်ပေါ်ကမဆင်းဘူးလို့ဒီလိုပြောနေကြတာနော်အဲ့ဒါမျိုးကတကယ်ရောရှိသလားလို့ခန္ဓာကိုယ်ရဲ့အနေနဲ့ဆိုတော့ခုထွက်သွားပြီးတော့တန်လျာထဲမှာဒီဘဝကနေဟိုဘဝရောက်ဟိုဘဝနေဟိုဘဝရောက်ဆိုပြီးတော့ခန္ဓာမျိုးမျိုးပြောင်းပြီးတော့နေတဲ့ထာဝရတည်မြဲနေတဲ့အရာတစ်ခုရှိသလားမရမပွင့်ရဒါကိုရှင်းရှင်းလင်းလင်းဘယ်မှမသိကြဘူးသိဖို့လည်းအလွန်ခက်တဲ့အရာတစ်ခုဖြစ်တယ် ဘာလို့မျိုးတွေဒီကနေ့ဘုရားဘာသာပဲဖြစ်နေစေကားမူဒီအစွဲလေးကမပြောက်ဘူးလို့ဒီလိုပဲယူဆရပါဆိုရင်လက်ပြစင်သွားတယ်လို့အဲ့ဒါလက်ပြခွဲတယ်လို့ဆိုတဲ့အယူဆတွေဘုရားပြပါရှိနေတယ်ပြီးသွားရင်နောက်ဘဝဖြစ်တယ်ဆိုတဲ့အတွေးတွေလည်းရှိနေတော့မယ်နော်အဲ့တော့ဘုရားဘာသာစစ်စစ်ကြတော့ အဲ့ဒီလိုထာဝရတည်မြဲနေတဲ့အရာဆိုတာခန္ဓာကိုယ်ထဲမှာတစ်ခုမှမရှိဘူး။ခန္ဓာကိုယ်ထဲမှာသဘာဝတရားတွေပေါင်းစပ်ပြီးတော့အချင်းချင်းဆက်ဆက်လို့ဖြစ်ပေါ်လှုပ်ရှားနေတာပဲရှိတယ်။အဲ့ဒီသဘာဝတရားတွေထဲမှာဘယ်အရာကပြန်ထာဝရမြဲပြီးတော့ဖန်ဆင်းပြီးတဏှာကနေတဏှာကူးပြောင်းသွားလာနေတာလည်းမရှိဘူး။ရဲတဲ့အရာလေးတစ်ခုကထွက်ပြီးတော့ နောက်တစ်ခုထဲမှာသွားဖြစ်တာလို့ဒီလိုဟာမျိုးရှိတယ်။အဲ့တော့နားလည်ရခက်တယ်ပေါ့။တခြားဘာသာတွေမှာတော့လူတွေကလွယ်လွယ်နဲ့နားလည်နိုင်ကြတယ်။ဘာဖြစ်လို့တော့ဆိုလက်ပြပဲခေါ်ခေါ်ဝေးညင်ပဲခေါ်ခေါ်ဆုံးလို့ပဲခေါ်ခေါ်ပေါ့။လူတွေရဲ့ခန္ဓာကိုယ်တွေကနေဒါလေးကဒီခန္ဓာကိုယ်ကြီးဟောင်းလို့ပျက်စီးသွားရင်သူကထွက်သွားတယ်။ထွက်သွားပြီးနောက်ခန္ဓာကိုယ်တစ်ခုရယူပြန်တယ်။ဒါ ဘဝတစ်ခုကနေဘဝတစ်ခုကူးပြောင်းသွားလာနေတဲ့အရာလေးရှိတယ်လို့ဒီလိုယူဆကြတော့နားလည်မှုလည်းလွယ်တယ်ပေါ့နော်အကောင်းဆုံးအကြောင်းကျိုးနဲ့ဒီဘဝကိုပြုလုပ်ထားဖို့နေပြုပြီးတော့အဲ့ဒီဆိုးလေးရဲ့ချမ်းသာဒုက္ခဆိုတာဒီလိုရှိတယ်ယူဆကြခုဒီကနေ့မှာရှိနေတဲ့ခရစ်စတန်တို့မွတ်စလင်တို့ဆိုတဲ့အယူဝါဒတွေကိုကြည့်မယ်ဆိုရင်အဲ့ဒီအယူဝါဒပဲတို့တော့ဒါအသက်ဆန်းအောင်လို့ရှေ့တော့ကြရရှိတယ်ယူဝါဒတွေကိုခုကပေါ်လာတာလည်းမဟုတ်ဘူးသူတို့တမန်တွေကြောင့်မလို့ဒီဟာပေါ်လာတာလည်းမဟုတ်ဘူးရှေ့တော့ကြရကဒီယူဆဟာအမတန်ဟောင်းနေတဲ့အယူဆအတစ်ခုဖြစ်ဒီယူဆကိုကြော်နိုင်တာမရှိဘူးသစ္စာမြတ်မပွင့်မှုဆိုရင်ဒီယူဆရဲ့ဘုဘက်ကိုကြော်ပြီးတော့မသွားနိုင်ကြအောင်ဘယ်လိုမှဒီထဲမှာပဲရပ်နေကြဘုန်းကြီးတို့1969ခုနှစ်ကဂျပန်ကိုရောက်သွားတော့အဲ့ဒီဂျပန်မှာကိုရာဆန်ဆိုတဲ့မြို့ရှိတယ်တောင်ပေါ်မြို့အဲ့ဒီဘုံမှာဘုန်းကြီးကျောင်းတွေလည်းများမဟာယာနဘုန်းကြီးကျောင်းအဲ့တောင်ပေါ်မြို့မှာအကြီးမားဆုံးကဘာလို့ဆိုတင်ညာကြီးပဲတင်ညာကြီးထဲမှာလက်ပတ်ကြည့်လို့မကုန်နိုင်တော့ဘူးဂျပန်လူမျိုးတွေကအဲ့ဒီအသက်ရှင်နေတော့မှာအရေးပါတယ်လို့သိသွားတဲ့နောက်မှာလည်းပဲအလုံးအရေးပါလေဆိုတာသိသွားတဲ့လူတွေအတွက်အများကြီးလောက်ထားတယ်အဲ့ဒီချင်းတချို့ကမသေးခင်တည်းကပဲအဲ့ဒီချင်းမှာနေရာဥထားတာတွေဆိုတာတောင်ရှိအဲ့ဒီပါဝင်ခြင်းမှာဘုန်းကြီးကျောင်းနေဒီသွားတဲ့ပုံကိုယ်တွေကိုရည်စူးပြီးတော့သူတို့ယူဖတ်တဲ့ဆေရာတို့အတူတနာပြူတာတို့လုံးကြသူတို့ယုံကြည်ချက်အတိုင်းသူတို့ကတော့အဲ့ဒါ spirit လို့ခေါ်တာပေါ့ဒီသွားတဲ့လူရဲ့ဝိညာဉ်တွေကဒီထဲမှာရှိနေတယ်လို့သူတို့ဆိုတယ်အဲ့ဒီဝိညာဉ်တွေကောင်းရာကောင်းကြောင်းဘဝတစ်ခုကိုရောက်ရှိဖို့ရာအတွက်ကျန်တဲ့မိသားစုကနေပြီးတော့အကူအညီပေးကြတယ်သူတို့ကောင်းကိုပြုကြတယ်ဆူတောင်းပေးကြတယ်ဘုန်းကြီးတွေပြင့်ပြီးတော့ဆရာတရားများရွတ်ဖတ်စေတယ်လို့ပြောလို့ဒီလိုလုံးချက်အဲ့တော့ဂျပန်ဘုန်းကြီးကပါနဲ့ဒီကိစ္စကိုဘုန်းကြီးကမေးကြည့်တယ်ပေါ့ဘာဖြစ်လို့သေသွားတဲ့လူတွေကိုရည်စူးပြီးတော့အခုလိုရွတ်ဖတ်ရတာလဲလို့ဆိုတော့သူကပြောတယ်ဒီသွားတဲ့လူရဲ့ဝိညာဉ်တွေတဲ့ကောင်းတဲ့ဘဝတွေ့ဖို့ရအတွက်အဲ့ဒီဝိညာဉ်တွေဟာဘဝကောင်းတစ်ခုကိုဉာဏ်ကြောင့်ကိုရှာတွေ့ဖို့အတွက်သူကဒါရွတ်ပေးတာပါလို့အဲ့လိုပြောတယ်နော်။ဉာဏ်ကောင်းတွေ့ဖို့ရ။ဘုရားဆိုရင်လမ်းရှာမတွေ့နိုင်ဘဲနဲ့ဝိညာဉ်ဘဝမှာဒုက္ခရောက်နေတယ်လို့ပြောရယူဆတာပေါ့နော်။ဘုရားကောင်းမှုပြုပေးမယ်၊ယူဖတ်ပေးမယ်ဆိုရင်ဒီဝိညာဉ်လေးကကောင်းတဲ့ဘဝကိုချောင်းရောက်တန်းတန်းသူရောက်သွားနိုင်တယ်လို့ဆိုလမ်းပြောက်နေတတ်တယ်ပေါ့အဲကြောင့်ဝေရွတ်ဖတ်ပေးတယ်လို့ဆိုဘုန်းကြီးကပြောတယ်အဲ့လိုရွတ်ဖတ်ပေးလိုက်လို့ဝိညာဉ်ကတစ်ခုလောက်ကောင်းရာသူတို့ရောက်သွားတယ်လို့လမ်းတွေ့သွားတယ်ဆိုတာရောမှတ်တမ်းရှိလားလို့ဆိုအဲ့လိုတော့မသိဘူးတဲ့သူတော့မသိဘူးပဲတို့ဒါယုံကြည်နေကြတာဟုတ်ကဲ့လား
မှန်ပါဗျာ
အဲ့ဒါကိုကြည့်မယ်ဆိုဒါတက်တက်ယုံကြည်မှုလို့ပဲပြောမှာဘူးမှလက်တွေ့လည်းမရှိရပေးလိုက်လို့သူရည်ရွယ်ချက်ကဝိဖန်တရေစေပေးလိုက်တာနဲ့လမ်းဖြောင်းအောင်ဆိုတဲ့ရည်ရွယ်ချက်ရှိရင်ဒါဖြင့်လမ်းဖြောင်းတဲ့လမ်းကိုတွေ့သွားတာဘယ်နှခုရှိလဲလို့သိရမှာပေါ့ဒါဟာ
မှန်ပါဗျာ
မသိဘဲနဲ့လုံလို့ရှိရင်တော့ဒါမဟုတ်ဘူးလို့ဒီလိုတွေ့ရမှာပဲเนา
ะမှန်ပါဗျာ
ဟောသိတဲ့နည်းလမ်းရှိကိုရှိရမယ်ဒီလိုလုံမှလမ်းဖြောင်းတယ်ဆိုတာဘာကြောင့်ဖြောင်းလဲဘယ်နှရောက်ဖြောင်းသွားလဲဆိုတာဒါရှိကိုရှိရမယ်နော်ခွဲရလို့မရှိဘဲနဲ့အစင်လာရဒီလိုပြောလို့ရွတ်ဖတ်နေတယ်လို့ဆိုတာတကယ်တော့လေဒီဝိညာဉ်ရှိတယ်ဆိုတာဘုရားဘာသာနဲ့ဒီခေါ်လည်းမဟုတ်ဘူးမြတ်စွာဘုရားဟောတာနည်းလေမဆိုင်မြတ်စွာဘုရားဟောတဲ့ဝိညာဉ်ဆိုတာအသိစိတ်လေးကမြဲတဲ့အရာမဟုတ်ဘူးကဖြစ်လာလိုက်ပြတ်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်သာဝရမြဲနေတဲ့အရာမျိုးမဟုတ်ဘူးနောက်ခရစ်ယာန်တွေမွတ်စလင်တွေလည်းကြည့်မယ်ဆိုလို့ရှိရင်ဒီဘဝကောင်းတာပဲလုပ်လို့ဆိုးတာပဲလုပ်လို့ပြေးသွားပြီဆိုလို့ရှိရင်ဝိညာဉ်အနေနဲ့သာဝရဘုရားအဆုံးဖြတ်ပေးမယ့်နေ့ကိုစောင့်မျှော်ရမယ်။ သာဝရဘုရားကလာပြီးတော့အမိန့်ချလိုက်မယ်နောက်ဆုံးနေ့ကျတော့ဘယ်နေ့ဆိုတာတော့သူတို့လည်းတမန်ထတာမရှိဘူးနော်အဲ့ဒါသင်္ချိုင်းကစောင့်နေတဲ့သဘောပေါ့သင်္ချိုင်းကနေပြီးတော့အဲ့ဒီဝိညာဉ်တွေကစောင့်နေကြတယ်ဒါမို့သင်္ချိုင်းကိုကြာကြာနာနာလှုပ်ထားကြတယ်သူတို့သင်္ချိုင်းကနေဒီဝိညာဉ်တွေကစောင့်နေသာဝရဘုရားကကောင်းကင်ဘုံလာရောက်ပြီးတော့သာဝရဘုရားကြီးကကြွလာပြီးတဲ့အခါကျတော့မင်းမကောင်းတာတွေလှုပ်လို့သာဝရငရဲသွားဆိုလဲအဲ့ဒီကသာဝရငရဲသွားပြန်လာမရှိဘူးကောင်းတာတွေလုပ်သည့်အတွက်ကြောင့်သာဝရကောင်းဝင်ဘုံကြီးကိုလိုက်ခဲ့ဆိုပြီးတော့သာဝရဘုရားနဲ့အတူနေရတဲ့သာဝရကောင်းဝင်ဘုံကြီးကိုလိုက်ခဲ့ဆိုလို့ရှိရင်ပြန်လာမရှိတော့ဒါကခရစ်စတန်တို့ရဲ့အယူဝါဒပေါ့နော်မွတ်စလင်တွေကလည်းထို့တူပဲသူတို့မှာဂျန္နတ်ဆိုတာရှိအဲ့ဒီဂျန္နတ်ဆိုတာကောင်းတာလုပ်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီဂျန္နတ်ကိုသူတို့ရဲ့အန္တရာယ်ရှင်မြတ်နဲ့မြဲတမ်းနေရမယ်လို့ဒါမွတ်စလင်တွေလို့ဆိုတာမျိုးကြားရအဲ့တော့ဒီဝါဒတွေကတရားကြည့်မယ်ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ထဲမှာထာဝရမြဲနေတဲ့အရာဘဝတစ်ခုကနေဘဝတစ်ခုပြောင်းတဲ့အရာရှိတယ်လို့အယူဆပြရတယ်။အဲ့တော့သူတို့အနေနဲ့ရှင်းပြလို့တော့လွယ်တယ်။ဒီကောင်းတာလုပ်လို့ရှိရင်ထာဝရကောင်းကင်ဘုံကြီးမှာနေရမယ်။မကောင်းတာလုပ်လို့ရှိရင်ထာဝရငရဲသွားရမယ်လို့ဆိုတော့လူတွေကနားလည်ဖို့လွယ်တယ်ပေါ့။နာလေဘုလွယ်တယ်အဲဘုရားဘာသာတရားတော်ရကြတော့ခုနကသူ့ရဲ့ခန္ဓာကိုယ်ထဲမှာသာဝရခိုင်မြဲတဲ့အရာဆိုတာမရှိဘူးရုပ်နဲ့နာနဲ့ဒီနှစ်မျိုးပဲရှိတယ်ရုပ်ဆိုတာကြီးကမမြဲဘူးဆိုတာဒီဘဝမှာပဲဖြင်ရှားတယ်လေသူ့ရဲ့ခန္ဓာကိုယ်ကတဖြည်းဖြည်းကလေးဘဝလေးကနေကြီးလာပြီးတော့နောက်ဆုံးမှာအသက်အရွယ်ကြီးအိုမင်းရဲ့ရောတဲ့အခြေအနေမျိုးရောက်နောက်ဆုံးကျတော့ဒီရုပ်ခန္ဓာကိုယ်ကြီးကမြုပ်နှံသင်းကြိုလိုက်ရတာဆိုတော့ဒီရုပ်ကြီးကိုကြည့်မယ်ဆိုရင်မမြဲဘူးဆိုတာသိတာ။ဒါဖြင့်သူရုပ်နဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့အသိစိတ်လေးတွေကရောမြဲသလားလို့ဆိုတော့အသိစိတ်မမြဲဘူးဆိုတာတော်တော်ထင်ရှားလာပဲ။သေသေးချာချာဟုတ်စဉ်းစားပြီးတော့ကြည့်ရင်ကိုယ်စိတ်လေးဟာတသမာထဲနေတာမှမဟုတ်ပဲဒီတွေးပေါ်လိုက်ပျောက်သွားလိုက်ဟိုတွေးပေါ်လာလိုက်ပျောက်သွားလိုက်ဟိုတွေးပေါ်လာလိုက်ပျောက်သွားလိုက်နော်ယောကြီးကပြောင်းတာတိတ်မမြန်ဘူးစိတ်ပြောင်းတာပုံမြန်ယောကလေ10နှစ်15နှစ်အမဲဒီယုတ်ဖယ်နဲ့ပြောကြတာပဲနော်ဘုံမသွားသေးဘူးဒီယုတ်ကြီးဒီယုတ်ဖယ်ခြေစမ်းတဲ့လူတွေကပြောကြတယ်မှတ်မိနေကြစိတ်ကြတော့အဲ့လိုရတာ
ရပါ
ဘူးဗျာတိတ်မြန်တယ်စိတ်ကပြောင်းပြောင်းတယ်ဆိုတာဒီပြက်သွားပြီးတော့မှအစ်တတစ်ခုဖြစ်တာပြောတာနော
်ပြောပါဗျာ
ဒါလေးတစ်ခုတည်းကဟိုလိုဖြစ်လိုက်ဒီလိုဖြစ်လိုက်မဟုတ်ဘူးဖြစ်လာလိုက်သူ့တက်တန်းလိုက်ပျောက်သွားတာအကျက်ပျောက်သွားပြီးနောက်တစ်ခုပေါ်လာလိုက်နောက်အကြောင်းတစ်ခုကြောင့်နောက်တစ်ခုပေါ်လာလိုက်စိတ်လေးကအလွန်လင်းမြန်တဲ့နှုံးနဲ့ဖြစ်ပြီးတော့ပြက်နေတယ်အဲ့ဒီပြက်နေတဲ့စိတ်ဝိညာဉ်လေးကိုမြဲပါတယ်ဘဝတန်လျာဒီဘဝဒီဘဝကိုတွားတယ်လို့ဒီလိုယူဆနိုင်ကြအကြောင်းပါတစ်ခုမှမရှိဘူး။တရားတွေ့ကြည့်လိုက်လို့ရှိရင်စိတ်ဆိုင်ကအလုံးလင်းညာနဲ့နှုံတာနဲ့ဖြစ်ပြီးတော့ပြက်နေတာဆိုတာဒီစဉ္ညာစဉ်းစားကြည့်ရမယ်ဆိုရင်သိနိုင်တဲ့အနေအထားရှိတယ်။အခုလိုဆိုတော့ကြည့်နေစိတ်ဆိုးနေတဲ့အခါဖြစ်တဲ့စိတ်လူချင်းလောဘဖြစ်နေတဲ့အခါစိတ်ပျော်ရွှင်နေတဲ့အခါဖြစ်တဲ့စိတ်တူလား
တူ
ပါဗျာ။မတူဆိုတဲ့ထင်ရှားတယ်။စိတ်ဆိုးနေတဲ့စိတ်ကလည်းခဏတည်းမြုပ်ပဲစိတ်ဆိုးပြီးတော့ကြစိတ်ပြေသွားတဲ့ခါလည်းရောက်တော့မှမသိတော့နော်
။မှန်ပါဗျာ
။စိတ်ဆိုးနေတဲ့စိတ်လေးကတည်ပြီးတော့ဟိုဘဝကိုသွားလို့ဘယ်လိုလုပ်ရမှာလဲ။စိတ်ဆိုးတာလည်းခဏပဲလေ။ပျော်တယ်ဆိုတဲ့စိတ်လေးလည်းကြည်ခဏပဲ။ဆိုဒါလေးတွေကမမြဲဘူးဆိုတာကထင်ရှားနေတာလေ။ဖြစ်ပြီးတော့သူတို့ပြက်သွားတာ။ကျင့်သွားတဲ့သဘာဝတရားလေးရဲ့နောင်ဘဝကိုရောက်သွားတယ်ဆိုတာပြောစရာဘာမှမရှိဘူး။ရုပ်ခန္ဓာကိုယ်ကြီးလည်းနောင်ဘဝရောက်တော့ဘာလို့မရောက်တော့ဆိုတော့ကြည်ပြုတ်လိုက်တာ၊ဤတဲ့ကြိုးပြလိုက်တာ၊မြုပ်ပြလိုက်တာ။နောင်ဘဝမရောက်ဘူးဆိုတာသင်ရှားတယ်။စိတ်ကလည်းအခုဖြစ်အခုပြည့်ဖြစ်နေတဲ့စိတ်တွေဆိုတော့အသေးအသေးတွေလာနေတာဆိုတော့နောင်ဘဝရောက်ဖို့ဆိုတာရှိနိုင်တယ်နော်။အဲ့တော့ဘုရားဘာသာတရားတော်အရာယုတ်ကရားနဲ့နန္ဒရားသာဝရမတည်မြဲတဲ့ယုတ်တရားနဲ့နန္တရားဒီနှမျိုးပဲရှိတယ်။ဆံရဆံရအကြောင်းတွေကြောင့်ဖြစ်ပြီးပြက်နေတာပဲရှိတယ်။ငါတို့ပြောစရာလည်းတစ်ခုမှမရှိဘူး။ရဲနေတဲ့ရာလည်းတစ်ခုမှပြောစရာမရှိဘူး။တဏှာလေတာဘယ်သူကလေတာတော့ အဲ့ကြတော့ခုလိုအကုသိုလ်တွေကဘယ်သူကလုပ်ပြီးဘယ်သူကခံနေတာတော့ဆိုတာစဉ်းစားစရာပေါ်လာတယ်ပေါ့နော်ရှင်တော်ကဘုရားလက်ထက်ကလည်းမြတ်စွာဘုရားတရားဟောနေတဲ့အချိန်မှာယဟန်တော်ကြီးကစဉ်းစားတယ်ယဟန်တစ်ပါးတရားတော်နဲ့ပတ်သက်ပြီးတော့ရှင်းရှင်းနားမလည်တော့သူကစဉ်းစားအတ္တဆိုတဲ့ထာဝရမြဲတဲ့အရာမရှိပဲနဲ့ဘယ်သူကကုသိုလ်အကုသိုလ်လုပ်ပြီးတော့ဘယ်သူကခံပါလုံးပေါ့သူစဉ်းစားတာကတော့သူကဒီလိုစဉ်းစားတာနော်မြတ်စွာဘုရားဟောထားတယ်မဟုတ်လားမကောင်းတာလုပ်ရင်မကောင်းတဲ့အကျိုးခံရတယ်ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးစဉ်းစားရတယ်ဆိုဒါဖြင့်ကောင်းတာလုပ်တာမကောင်းတာလုပ်တာကဘယ်သူလဲခံရတာကဘယ်သူလဲဟောစဉ်းစားကြည့်လိုက်ဘုရားရဲ့တရားတော်ကအဖြေကကမ္မတ္တကာရကောဏ္ဍတိကောင်းတာဆိုတာကံကိုလုပ်တဲ့လူဆိုမရှိဘူးမရှိဘူးပုဂ္ဂိုလ်အင်းလည်းမရှိဘူးဝိပါကတ္တသဝေရကောအကျိုးတရားကိုခံစားတာစံစားတာလည်းမရှိဘူးဒါဖြင့်ဘာကိုကံကိုလုပ်တာလို့ပြောတော့ဆိုရင်အကြောင်းတရားတွေဖြစ်ပေါ်နေတာကိုပဲကံလုပ်တယ်လို့လူတွေကပြောနေကြတာဆံရဆံရအကြောင်းတရားတွေပေါ်နေတာခံစားတယ်စံစားတယ်ဆိုတာဘာပြောတာလို့ဆိုအကျိုးတရားတွေပေါ်နေတာကိုပြောတာဒီလိုမြင်မှသူကဘုရားဘာသာတရားတော်နဲ့အမြင်မှန်တယ်နော်အကြောင်းပေါ်တာနဲ့အကျိုးပေါ်တာခံစားရတဲ့ပုဂ္ဂိုလ်တ attva လည်းမရှိဘူးပြုလုပ်တဲ့ပုဂ္ဂိုလ်တ attva ဆိုတာလည်းမရှိဘူးပြုလုပ်တယ်ဆိုတာအကြောင်းတရားပေါ်တာကိုပြောတာခံစားတယ်ဆိုတာအကျိုးတရားဖြစ်ပေါ်လာတာကိုပြောအကြောင်းတရားအနေနဲ့ပေါ်လိုက်အကျိုးတရားအနေနဲ့ပေါ်လိုက်ဒီယုံနာဓမ္မဖြစ်စဉ်တဘာဝကြီးပဲနှစ်ခုပေါင်းစားလိုက်တဲ့အခါတတ္တဝါအသွင်တန်တန်ဝင်လာတယ်ပေါ့။ဘာနဲ့ဥပမာပြောလို့ဆိုရိုဘော့လို့ဆိုဆက်ယုံကြည်နေတဲ့သူ။ဆိုပါစို့အခုဒီနေ့လူတိုင်းသိနေကြတယ်ကားဆိုတော့ခင်းသွားတဲ့အခါကားနဲ့သွားတယ်။ကားဆိုတာကြီးစက္ကရိယာတွေအားလုံးနဲ့ပေါင်းပြီးမောင်းတတ်တဲ့ driver နဲ့ပေါင်းလိုက်တဲ့အခါကျတော့ကိုသွားကျင်တဲ့စီသွားလို့ရအောင်ရအော
င်ရအောင
်သွားလို့ရရင်လည်းမကဘူးရှေ့ကပိတ်ဆို့နေရင်သူကနှံ့ပြောလို့ရသေးတယ်ဟုတ်ကဲ့လား
မှန်ပါပါ
ခွန်တီးတယ်ဆိုတာရှေ့ကပိတ်နေရင်သူကအတန်သေးသေးတယ်နော
်မှန်ပါဗျာအ
ဲ့တော့ဒါဖြင့်ဒီကျဲကဒါကဘယ်သူကလုံနေတာလုံးလို့မေးကြည့်လိုက်လို့ရှိရင်စက္ကရိယာတွေပေါင်းဆက်ထားလို့ဒါဖြစ်တယ်ဘယ်သူမှလုံတာလည်းမဟုတ်ဘူးဒရိုင်ဘာကအကုန်လုံးတာလားဆိုတော့ဒရိုင်ဘာမလုံးတာမောင်းယုံလေးပဲသူမောင်းတာသူသူ့လုပ်ငန်းကတခုတည်းပဲဒရိုင်ဘာဆိုတာဘယ်လိုကားလမ်းပေါ်မှာသူမပြေးနိုင်ဘူးအင်ဂျင်လုံးတောင်ဝတရားမဆောင်ရနိုင်ဘူးဓာတ်ဆီလိုလည်းသူကကြီးလောင်မလုံးနိုင်ဘူးသူလုံးနိုင်တာမောင်းတာတခုတည်းပဲဟုတ်ကဲ့လား
ဟုတ်ပါဘူး
ဓာတ်ဆီရဲ့အလုပ်ကိုဒရိုင်ဘာမလုပ်ဘူးအင်ဂျင်ရဲ့အလုပ်ကိုလည်းဒရိုင်ဘာမလုပ်အင်ဂျင်ကအင်ဂျင်အလုပ်လုပ်တယ်ဓာတ်ဆီကဓာတ်ဆီအလုပ်လုပ်တယ်ဘိန်းကဘိန်းလုပ်တယ်အလုံးပေါင်းစားလိုက်တဲ့အခါကျတော့ဒီအကျိုးတရားဖြစ်သွားတာပေါ့။မှန်ပါဗျာ
။
အဲ့ဒါကိုစဉ်းကျင်စဉ်းစားကြည့်လိုက်လို့ရှိရင်လူရဲ့ခန္ဓာကိုယ်ကအဲ့တိုင်းပဲ။အလုံးပေါင်းစားလိုက်လို့ဘာသာပြောတယ်၊ဆင်းရဲတယ်၊ချမ်းသာတယ်၊အမျိုးမျိုးပေါ်ပြီးပြောတယ်၊ဆိုတယ်စသဖြင့်ဒီလိုလှုပ်ရှားမှုတွေကအမျိုးစုံဖြစ်တာ။အဲ့တော့စိတ်ယုံကြည်တဲ့အနာဒရံတူတာပဲ။စိတ်ယုံကြည်တဲ့အနာဒရံတူတယ်တကယ်တော့လေတစားစီဖြတ်ကြည့်လိုက်မယ်ဆိုရင်ဘာမှရှာမတွေ့တော့စက်ယုတ်ကြီးတဲ့မှာဘယ်သူကစကားပြောနေတာတော့လို့တစားစီဖြတ်ကြည့်လိုက်ရှိပါအောင်မလား
ရှိပါပါဘုရား
ရှိတော့မော်ဒီကားလေဒီစက်အစိတ်ပိုင်းတွေတစားစီဖြုတ်ပြီးပုံထားလိုက်မယ်ဆိုရင်ခုနကလိုသွားလာနိုင်မှုဆိုရင်စွမ်းအားတစ်ခုမရနိုင်တော့စွမ်းအင်းလည်းမရှိဘူးစွမ်းအားလည်းမရှိတော့နော်လူတွေယုံနေတာဒီလိုတစားစီဆိုလို့ရှိရင်ဘာမှမဖြစ်တော့အောင်ဆက်နေတဲ့အချိန်မှာသူကလှုပ်ရှားမှုအသင်တရံနေဓာတ်ပေါ်နေပေါ်နေတဲ့အခါကျတော့လူတွေမှာဘာအတွေးဝင်လာတော့ဆိုလို့ရှိရင်ဒီထဲမှာဥဆောင်လှုပ်ရှားနေတဲ့ဒီထာဝရမြဲနေတဲ့အရာတစ်ခုရှိတယ်သူကနေပြီးတော့ဆောင်ရွက်နေတယ်လို့စိတ်ထဲမှာဒီလိုမြင်လာကြတဲ့လူတွေမှာအဲ့လိုမြင်လာတဲ့အမြင်ကိုအကြောင်းပြုပြီးတော့တန်တရားလဲတာလဲသူပဲကောင်းတာဆိုးတာလုပ်တာလဲသူပဲခံစားတာလဲသူပဲလို့ဒီလိုမြင်လာကြတကယ်တော့ဘုရားတရားတော်အရာဒီလိုမဟုတ်ဘူးဒါကြောင့်မြတ်စွာဘုရားကတုံညာလို့ခေါ် ါ်တာเนาะသုံးညဆိုတာငါလို့ပြောစရာလည်းတစ်ခုမှမရှိငါလို့ပြောစရာလည်းတစ်ခုမှမရှိသစ်ပင်ကြီးတစ်ပင်ကိုကြည့်လိုက်သစ်ပင်ကြီးတစ်ပင်ကြည့်လိုက်လို့ရှိရင်သူသစ်ပင်ဟာမျိုးစိတ်လေးရနေပြီးတော့မြင်နဲ့ရင်နဲ့ပေါင်းစပ်ပြီးတော့သစ်ပင်ဖြစ်တာဖြစ်လာပြီးတဲ့အခါကျတော့ပြမကအပူတွေတို့ဇာတိဥဒုတို့အနေထားကြည့်ပြီးတော့သူကပွင့်တဲ့အခါပွင့်တယ်ပြီးတဲ့အခါပြီးဘယ်သူမှမင်းတီးချိန်တမ်းကြီးပြီးတော့လို့ပြောတာလည်းမရှိဘူးပွင့်ချိန်တမ်းကြီးပွင့်တော့လို့လည်းမပြောဘူးဆရာဆရာအကြောင်းတရားတွေအကြောင်းလို့ဒါဖြစ်လာဆရာဆရာအကြောင်းတရားတွေအကြောင်းလို့ပေါ်လာအပွင့်ပေါ်လာလိုက်အသီးပေါ်လာလိုက်အချိန်ကျတော့ဒီအသီးလေးတွေကကျွေးကျသွားပြန်လိုက်တယ်ဒီလိုလဲပတ်ပြီးတော့နေတာဆရာဆရာအကြောင်းတရားတွေပေါ်မှာပူတည်ပြီးတော့ဖြစ်တယ်အဲ့ဒီသစ်ပင်ထဲမှာငါလို့ပြောစရာရှိလားဆိုတော့မရှိဘူးဆိုင်ရဆိုင်ရအကြောင်းတရားတွေကြောင့်ဖြစ်နေတာလို့သတ်မှတ်စရာလည်းတစ်ခုမှမရှိလူရဲ့ခန္ဓာကိုယ်မှာလည်းပဲထို့တူပဲရုပ်တရားတွေကဆိုင်ရအကြောင်းတရား၄မျိုးရှိတယ်ကံစိတ်ဥတ္တအာဟာရဆိုတဲ့အကြောင်းတရား၄မျိုးထို့အကြောင်းတရား၄မျိုးပေါ်မှာပူတည်ပြီးတော့လူရဲ့ခန္ဓာကိုယ်ကရုပ်တရားကြီးတွေဖြစ်ပြီးတော့ရှင်သန်ဖြစ်ပျက်ပြီးတော့ဒီလိုနေတာဆိုင်ရဆိုင်ရအကြောင်းတရားတွေမရှိဘူးဆိုတာတွေဖြစ်မှာမဟုတ်ဘူးအဲ့ယုံကြည်တယ်မှာငါလို့ပြောစရာလည်းတခုမှမရှိဘူးဘာလို့လဲဆိုတော့အကုန်လုံးငါလို့ထောက်ပြလိုက်တဲ့အချိန်မှာသူကရွေ့သွားလို့မရှိတော့ဘူးထာဝရတည်ငြဲနေတာတခုမှမဟုတ်ဘူးတခုပြီးတော့တခုဖြစ်တယ်တခုပြီးတော့တခုဖြစ်နေတယ်ပြောင်းလဲနေတဲ့အရာကြီးဆိုတော့ငါလို့ပြောစရာတခုမှမရှိစိတ်ဆိုတာအဓိကဉာဏ်နဲ့အကြောင်းတရားတွေကြောင့်အဓိကဉာဏ်နဲ့နှောင်းနဲ့ဖြစ်ဖြစ်ပြီးတော့နေတာဆိုပိုးပြီးတော့ငါလို့ပြောစရာမရှိတော့ငါဟာလို့လည်းပြောစရာမရှိဘူး။ဒါကိုငါဟာလို့တတ်မှတ်လိုက်တဲ့တကယ်လည်းသူကပြောင်းသွားပြီးမရှိတော့ပြက်သွားပြီ။ငါဟာလို့တတ်မှတ်လိုက်တဲ့ဟာလည်းသူကပြက်သွားပြီ။တတ်မှတ်တဲ့အချိန်ပိုင်းလေးတွေမှာအကုန်ပြက်စီးသွားတယ်ဆိုတော့။ဟောအဲ့လိုဆိုလို့ရှိရင်တန်တရားဘယ်သူကလဲနေတာလို့မေးစရာရှိတယ်။ဒါကြောင့်မလို့ဘုရားလက်ထက်ကမြတ်စွာဘုရားတရားဟောနေတဲ့အချိန်မှာညာတော်ကဒီအတ္တဆိုတဲ့မြဲတဲ့အရာမျိုးတွေနဲ့ဒီကုသိုလ်ကံအကုသိုလ်ကံတွေကိုဘယ်သူကခံပြီးဘယ်သူကစမ်းနေတာတော့လို့ဒီအတွေးဝင်လာအဲ့လိုအတွေးဝင်လာတဲ့အခါကျတော့မြတ်စွာဘုရားကဝိညာဏံပဋိစ္စသောဥပ္ပန္နဝေယဝိသုအကြောင်းပေါ်မှာမှီပြီးပြီးတော့ဖြစ်နေတာအတ္တလို့မြဲတယ်လို့ယူဆစရာတခုမှမရှိဘူးဆိုပြီးမြတ်စွာဘုရားကထပ်ပြီးတော့ရှင်းပြီးတော့ဟောတယ်အဲ့တော့တန်တရားလဲနေဆိုတာဘာလို့လို့ဆိုရင်အကြောင်းတရားတွေရဖြစ်ပေါ်လာမှုကြောင့်အကျိုးတရားပေါ်ပေါက်လာတယ်တန်တရားနေတယ်လို့ပြောတာဆိုပါစို့မျိုးစိတ်လေးတစ်ခုကမြည်နေရင်လည်းတွေ့ရင်ပေါင်းမှာပဲမဟုတ်လား
ပေါ့ပါဘုရားအ
ဲ့တော့ဘယ်တော့မှပေါက်ခိုင်းတာမဟုတ်ဘူးမျိုးစိတ်လေးဟာမြည်နေရင်လည်းဆိုတဲ့အကြောင်းတရားကြောင့်ပေါက်အချိန်တန်လို့ရှိရင်သူဆရာဆရာရတဲ့ဥဒုလျောက်ပြီးအောင်ပဲပွင့်အောင်ပဲပြီးအောင်ပဲဒီလိုလာမှာဆရာအကြောင်းတရားကြောင့်ဖြစ်တာအကယ်၍အကြောင်းတရားတွေမရှိဘူးဆိုရင်ဒါလေးကဖြစ်မှာမဟုတ်ဘူး
ပါပါဘုရား
တို့တူပဲလူဘဝမှာလည်းပဲကြည်ဆိုင်ရဆိုင်ရကံအကြောင်းတရားတွေကစိတ်အစဉ်ထဲမှာမကြာခဏဖြစ်တယ်ဖြစ်လာတဲ့အကြောင်းတရားတွေဟာဒါအင်းလာကြီးစွမ်းအားတွေစွမ်းအင်တွေအနေနဲ့ဖြစ်လာတယ်အဲ့ဒီစွမ်းအင်တွေဟာအခြားအကြောင်းတရားတွေနဲ့ပေါင်းလိုက်တဲ့အခါစွမ်းအားအဖြစ်ရောက်သွားတယ်ဆိုတော့ဆိုမျိုးစိတ်တွေဟာသူထဲမှာတစ်ပင်ပေါင်းနိုင်တဲ့စွမ်းအင်လေးရှိတယ်အဲ့ဒီစွမ်းအင်တွေကမြေနဲ့ရေနဲ့ပေါင်းစပ်လိုက်တဲ့အခါသစ်ပင်ဖြစ်ပေါ်လာမှုဆိုရင်စွမ်းအားတစ်ခုရတာအဲ့ဒါလိုပဲလူရဲ့စိတ်အစဉ်မှာလည်းပဲထို့တူပဲစွမ်းအင်လေးတွေကဆိုင်ရဆိုင်ရအကြောင်းကြောင့်စုမိသွားတဲ့စွမ်းအင်လေးတွေဟာအကြောင်းတရားတွေပေါင်းလိုက်တဲ့အခါကျတော့စွမ်းအားဖြစ်ရောက်လာတတ္တဝါလိုလိုဘာလိုလိုယောက်ျားလိုလိုမိန်းမလိုလိုလူလိုနတ်လိုပေါ့လိုပုံစံအမျိုးမျိုးတွေဖြစ်လာအဲ့တော့သဘောတရားကတော့သုဒ္ဓဓမ္မဘဝတန်တိတကယ်ဓမ္မသက်သက်သဘာဝတရားသက်သက်ရုပ်ဆိုတဲ့သဘာဝတရားသက်သက်နာမ်ဆိုတဲ့သဘာဝတရားသက်သက်တတဝါလို့ခေါ်ကြရာအကြောင်းရှိပဲနဲ့သူ့အကြောင်းနဲ့သူဖြစ်နေရာလို့မြတ်စွာဘုရားဒီလိုမြင်ရမယ်လို့ခေါ်တာနော်ကမ္မတ္တကာရကောဋ္ဌိဝိပါကတ္တသဝေရကော သုဒ္ဓဓမ္မပဝတ္တံတိဧဝေတံသမ္မတတနာကမ္မတကုသကံအကုသကံဆိုတာကိုကာရကောပြုလုပ်တဲ့တတ္တဝါဆိုတာလည်းမရှိဘူး။ဒါတိမရှိဘူး။ဝိပါကတ္တသဝိရကောအကျိုးတရားကိုခံစားတဲ့ပုဂ္ဂိုလ်တတ္တဝါဆိုတာလည်းဒါတိမရှိဘူး။သုဒ္ဓဓမ္မပောတန္တိအကြောင်းတရားအကျိုးတရားတဏ္ဏအကြောင်းတရားတွေပေါ်လာလိုက်အကျိုးတရားတွေဖြစ်လာလိုက်အကြောင်းတရားပေါ်လာလို့အကျိုးတရားတွေဖြစ်လာတယ်သုဒ္ဓဓမ္မအကြောင်းတရားအကျိုးတရားဓမ္မတက်တက်တည်လာတဲ့ပုံစံတွေဖြစ်လာတယ်။ဧဝံတံသမ္မတတနံဒီလိုအမြင်ဟာမှန်ကန်တဲ့အမြင်လို့ပြောတယ်။တဏှာဟောကလွတ်ဖို့ဆိုရင်ဒီအမြင်မျိုးမရှိရင်တဏှာဟောကဘယ်လိုနိုင်။ဒါဆိုတတ္တဝါလို့ယူဆထားလို့ရှိရင်တဏှာဟောကလွတ်ဖို့အကြောင်းမရှိဘူး။မှန်ကန်တဲ့အမြင်တစ်ခုမရနိုင်ဘူး။အဲ့တော့အကြောင်းတရားတွေဟာတစ်ခုနဲ့တစ်ခုပေါင်းဆက်ပြီးတော့အကြောင်းကအကျိုးထုတ်ဆိုပါစို့တစ်ပင်ပေါက်လာဖို့အတွက်ဘယ်မှာမှအဲ့ဒီမှာအမိန်ပေးစီခိုင်းနေတဲ့အရာမရှိဘူးမျိုးစိတ်လေးထဲမှာသူကအပင်ပေါက်နိုင်တဲ့စွမ်းအားလေးတွေရှိတယ်စွမ်းအင်လေးတွေရှိတယ်အရည်တွေးလေးတွေရှိတယ်အဲ့ဒါလေးကမြေနဲ့ရေနဲ့တွေ့လိုက်တဲ့အခါကျတော့အပင်ပေါက်လာတယ်အကယ်၍မြေနဲ့ရေနဲ့မတွေ့ဘူးဆိုသူအပင်မပေါက်နိုင်ဘူးအဲ့တော့ကြီးလိုက်တော့မျိုးစိတ်လေးထဲမှာရှိတဲ့စွမ်းအင်ရဲ့ရေရည်ရေရည်ရဲ့စွမ်းအင်ရဲ့အဲ့ဒီအကြောင်းတရားတွေပေါင်းစားလိုက်တဲ့အခါသစ်ပင်ဆိုတာကြီးဖြစ်လာတာပေါ့အဲ့ဒီထဲမှာဖြစ်လာတဲ့သစ်ပင်ထဲမှာခိုင်မြဲတာရှိရလားလို့ဆိုမရှိဘူးသူကအလုံးအကြောင်းပေါ်မှာမိတည်ပြီးတော့နေတာသူ့ရေကအများတန်းထောက်ပံ့နေရမယ်လေတို့နေတို့ကလည်းအများတန်းထောက်ပံ့နေရမယ်ခုခေတ်ပြောတဲ့အောက်ဆီဂျင်တို့ဘာလို့ပေါ့နော
်ဟုတ်ပါဗျာ
အကယ်၍အဲ့ဒီဟာတွေပြတ်သွားပြီဆိုရင်ဒီသစ်ပင်ရှင်းတန်နိုင်ပါ့မလား
ရှင်းတန်ပါဘူးဗျာ
ရှင်းရှိလဲ၆သွားမှာလို့ဟုတ်ကဲ့
ဟုတ်ပါဘူး
နေရောင်မရှိလဲပဲရှင်းတန်နိုင်မှာမဟုတ်ဘူးဆယ်ဆယ်အကြောင်းတွေထောက်ပံ့ထားတယ်ဆိုတော့အရှင်းရှားဒါကြောင့်မလို့သစ်ပင်ဆိုပြီးတော့ဒိဋ္ဌာမှာဒီလိုဖြစ်တယ်လို့လဲလူရဲ့ခန္ဓာကိုယ်ကြီးကလည်းဒီတိုင်းပဲရုပ်နဲ့နာနဲ့ပေါင်းစပ်ပြီးတော့ဟောအကြောင်းအဖြစ်ဖန်တီးလိုက်တယ်သူအကြောင်းတွေပေါင်းစုမိသွားတဲ့အခါအကျိုးတွေပေါ်နေတယ်။အကြောင်းအကျိုးမရက်တန်နေတဲ့မြတ်အကြောင်းအကျိုးဆက်ပြီးတော့ဖြစ်နေမှာလို့ဒီလိုဆိုတာနော်။အဲ့တော့ဘာရရာတိုင်းမှာဘသူကလေတို့ဘသူကခန္ဓာဘသူကနေပြီးတော့ခံစားဆန်းစားတာလို့ဆိုဘသူကမရှိဘူး။သစ်ပင်ကြီးထဲမှာလည်းဘသူကပွင့်တာတော့ဘသူကသီးတာတော့လို့မေးလို့ရှိရင်ဘသူကမရှိဘူးသူက။ဟုတ်တယ်မလား။
သ
စ်ပင်ကြီးကဘုရားပွင့်တာတော့လို့ပြောလို့လည်းမရဘူးဘုရားသီးတာလို့လည်းပြောလို့မရဘူးအကြောင်းအကျိုးတွေပေါင်းဆက်သွားတဲ့အခါဖြစ်လာတဲ့သဘောမျှတာရှိတယ်ထို့တူပဲလူဘဝမှာလည်းဘုရားခံစားပြီဘုရားလုံလို့ဘုရားခံစားရတယ်ဆိုတာမျိုးမရှိဘူးကဲ့ဘာဖြစ်လို့တော့ဆိုတော့လူစိတ်ပဲကြည့်လေဒီဖြစ်အကြောင်းအနေနဲ့ဖြစ်ပေါ်လာတဲ့စိတ်ကလေးရဲ့အချိန်ကတစ်ခုအကျိုးအနေနဲ့ခံစားရတဲ့အပိုင်းကတစ်ခုဆိုတော့ဟောတခြားနေဖြစ်တခြားနေဖြစ်အစဉ်ဆက်နေတဲ့ဒါရှိနေတာ process လို့ခေါ်တဲ့ဖြစ်စဉ်တစ်ခုအနေနဲ့ကဒီလူဟာသက်ဆိုင်တယ်လို့ပြောနေကြတာเนาะအဲလူတွေမှာသက်ဆိုင်မှုကဘာလို့ဆိုရင်တဏ္ဍဆိုတာလေးရှိတယ်ပေါ့ process ဆိုတာရှိတယ်ကိုယ့်ရဲ့တဏ္ဍဆိုတာလေးရှိတယ် line လေးတော့ရှိတာလိုင်းရှိတယ်ဆိုတာခုနကဒီဘဝမှာလူတယောက်ဟာကုသိုလ်လုပ်တယ်အကုသိုလ်လုပ်တယ်ဒါသူ့ရဲ့ဒီဧရိယာလေးတစ်ခုပေါ့အဲ့ဒီဧရိယာလေးတစ်ခုဟာဒီပုဂ္ဂိုလ်တယောက်ရဲ့ဘဝတစ်ခုကိုဒီလိုတတ်မှတ်ပြီးတော့ပြောကြတာဒီလူတယောက်နဲ့သက်ဆိုင်တဲ့ယုံနံတရားတွေဒီအစင်သာဝရတန်တရားတွေမှာဒီလူတယောက်နဲ့သက်ဆိုင်တဲ့တန်တရားလည်းမှုနောက်ဘဝဖြစ်မှုဒါမျိုးတွေပဲဖြစ်မှာ။သူများနဲ့မဆိုင်ဘူးသူက။သူ့ဧရိယာနယ်လေးထဲမှာဖြစ်နေတာသူ့ဧရိယာနယ်ထဲမှာသွားတယ်။ဆိုတော့ဒီသစ်ပင်တစ်ပင်မှာဒီသစ်ပင်လေးတစ်ပင်ပေါက်လာရင်ဒီသစ်ပင်ရဲ့ထဲမှာဖြစ်လာတဲ့အတိတွေအခွင့်တွေအခွန်တွေအခောက်တွေအရက်တွေဟောလားအမြင့်အသားတွေအကုန်ဒီသစ်ပင်ထဲပဲဆိုင်။ဒီသစ်ပင်ကသီးတယ်။ဟောဒီသစ်ပင်ကသီးလို့တခါအဲ့ဒီအသီးကလည်းအမြဲတမ်းရေနဲ့တွေ့ရတာထပ်ပေါက်ပြန်တယ်အဲ့လိုသစ်ပင်တစ်ပင်ဟာဆင်းဆင်းမပြတ် จ้าจูဖြစ်နေတယ်လို့ပဲလူရဲ့ခန္ဓာကိုယ်ဟာလည်းပဲနန္တရားဆိုင်ရာအကြောင်းတရားတွေအကျိုးတရားတွေမှာဆင်းဆဲမပြဖြစ်နေတာအကြောင်းတရားတွေရှိနေတယ်ကအကျိုးတရားတွေဆက်ပေါ်နေဦးမှာပဲလို့ဒီလိုယူဆတာကဘုရားဘာသာရဲ့အယူဆအကြောင်းတရားလိုပဲလက်ခံတယ်အကျိုးတရားလိုပဲလက်ခံတယ်ဒီအကြောင်းတရားကိုပုဂ္ဂိုလ်သတ္တဝါလိုလည်းမသတ်မှတ်ဘူးအကျိုးတရားကိုလည်းပုဂ္ဂိုလ်သတ္တဝါလိုမသတ်မှတ်ဘူးဘာဖြစ်လို့မသတ်မှတ်တာလို့ဆိုသတ်မှတ်လို့မရလို့မသတ်မှတ်တာတကယ်တဘာဝကဖြစ်ပြီးတော့ပြတ်သွားတဲ့တဘာဝများတာရှိတာနော်ဒီတည်းကြောင့်လို့မြတ်စွာဘုရားတရားတော်ရအကြောင်းပေါ်တာကိုပဲကောင်းမှုမကောင်းမှုလုပ်တယ်လို့ပြောတယ်အကျိုးပေါ်တာကိုပဲခံစားရတယ်ဆံစားရတယ်လို့ပြောတယ်တကယ်ကတော့ဟုတ်လားခံစားလုပ်တဲ့လူဆိုတာလည်းမရှိဘူးခံစားတဲ့လူဆိုတာလည်းမရှိဘူးသို့တော့စိတ်ယုတ်ကြီးကိုကြည့်ပြီးတော့ထိုစိတ်ယုတ်ကြီးဟာလှုပ်ရှားသွားလာမှုတွေကိုကြည့်ပြီးတော့ပုဂ္ဂိုလ်တ attva တူအနေနဲ့ထင်ပြီးတော့လူတွေကအထင်မှားအမြင်မှားဖြစ်နေတာများတာဖြစ်တယ်နာမည်လေးတွေပေးထားတဲ့အခါထိုနာမည်အသီးသီးလေးနဲ့အစွဲအလန်းလေးတွေဝင်လာကြတယ်။ဒါကိုဆုံးလို့နော်။အေးဒါကြောင့်ဘုရားဘာသာတရားတော်အရာဆိုလို့ရှိရင်တန်တရားလဲတယ်ဆိုတာအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာကိုသာပြောတာပါတဲ့။ဒီဘဝအကြောင်းတရားတွေပြုလုပ်လို့ထိုအကြောင်းတရားတွေမကုန်သေးသမျှအကျိုးတရားတွေကဆက်ပေါ်နေဦးမှာပဲ။အဲ့တော့တဏှာပြတ်ချင်လို့ရှိရင်အကြောင်းတရားတွေကိုရအောင်လုပ်ရမယ်။အကြောင်းတရားတွေကိုရအောင်လုပ်ခြင်းဖြစ်တာလည်းတဏှာပြတ်တယ်။ဒါဖြင့်ရသော်ဘုရားကသစ္စာလေးပါးမှဒါကြောင့်မို့ခေါ်ထားတယ်။တဏှာထဲမှာရရှိနေတဲ့ဟာဘာရတာလို့ဆိုဒုက္ခ။အဲဒီဒုက္ခကဘာလို့ကြောင့်ရနေတာလို့ဆိုဒုက္ခသမုဒိယတဏှာကိုဟောတယ်။တဏှာလို့ဆိုရဲလူချင်းတတ်မဲ့မှုဆန္ဒဥဆောင်တဲ့ဒီစွမ်းအားတွေကြောင့်မို့လို့ဒုက္ခဆိုရင်ဘဝတစ်ခုကိုရအဲ့တော့တဏှာရှိနေသေးတဲ့ကာလပတ်လုံးဒုက္ခလို့ဆိုရင်ဘဝတဏှာမှာလဲနေကြအောင်မှဒုက္ခဆိုတာကိုရနေကြအောင်မှလို့အဲ့ဒီဒုက္ခတွေလုံးဝချုပ်ငြိမ်းသွားတဲ့နေရာရှိလာဆိုရှိတယ်အဲ့ဒါဒုက္ခနိရောဓအဲ့ဒီဒုက္ခနိရောဓဘာနဲ့မှတွေ့နိုင်တယ်လို့ဆိုရင်ဘက်ကင်ရှင်ပါအရှင်တရားအရှင်ဆုံးဖြစ်ကုန်အတော်ဘက်ကင်ရှင်ပါဆိုတာနံပါတ်1အမှန်မြင်လို့ဆိုရင်မှန်မြင်ရမယ်မှန်မြင်ဆိုတာအကြောင်းနဲ့အကျိုးအကောင်းနဲ့အဆိုးကိုမြင်တာခုနပြောတဲ့အေညုခန္ဓာကောအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုမြင်လာတာဆိုတာတကယ်တဲ့ကသမ္မာဒိဋ္ဌိမှန်ကန်တဲ့အမြင်ကိုပြောတယ်နော်အဲဒီမှန်ကန်တဲ့အမြင်ရဖို့ရဘာလို့လဲဆိုမှန်ကန်တဲ့အတွေ့အကြုံတွေမှန်မှန်ကန်ကန်တွေ့တော်ရဖို့လို့အဲဒီမှန်ကန်တဲ့အမြင်နဲ့မှန်ကန်တဲ့အတွေ့ရဖို့အတွက်ဘာအခြေခံရတော့လို့ဆိုတော့ကိုချင်းတရားပေါ်မှာအခြေခံရတယ်သမ္မာဝါစာသမ္မကမ္မန္တသမ္မာအစီ။ဘာဖြစ်လို့ကိုချင်းတရားကိုအခြေခံရတယ်လဲဆိုရင်ကိုချင်းတရားကိုအခြေမခံလို့ရှိရင်လူစိတ်ကမငြိမ်ဘူး။မငြိမ်လို့ရှိရင်မှန်ကန်စွာတွေးတောတာလည်းမဖြစ်နိုင်ဘူး။မှန်ကန်စွာမြင်တာလည်းမဖြစ်နိုင်ဘူး။လူရဲ့စိတ်တွေကအေးချမ်းငြိမ်သက်ဖို့ရတဲ့ဟောအခြေခံကိုချင်းတရားရှိရမယ်။ကိုချင်းတရားကောင်းလာရင်သမ္မာဝါစာသမ္မကမ္မန္တသမ္မာအစီဝါဆိုတဲ့ကိုချင်းတရားကောင်းလာတဲ့အခါကျတော့သမ္မာဝါယာမသမ္မကံကကြိုးစားတယ်ကြိုးစားတယ်ဆိုတာခုနကအကြောင်းတရားဆိုရင်အဲဒီမကောင်းတဲ့အကြောင်းတရားတွေရှိတယ်ကောင်းတဲ့အကြောင်းတရားတွေရှိတယ်မကောင်းတဲ့အကြောင်းတရားတွေကိုကောင်းတဲ့အကြောင်းတရားတွေနဲ့လဲလှယ်ပြီးတော့ဖယ်ရှင်းပြတာမကောင်းတဲ့အကြောင်းတရားတွေကိုကောင်းတဲ့အကြောင်းနဲ့အစားထိုးလိုက်တာအဲဒီလိုအစားထိုးကိုကြိုးစားတာကိုပဲသမ္မဝါယာမလို့ခေါ်တယ်အစားထိုးနိုင်ပြီးအစားထိုးတဲ့အခါမှာဘာတွေလိုအပ်လဲဆိုရင်သမ္မာတတိဆိုတဲ့စိတ်ဆိုင်ထားဖို့လိုအပ်တယ်သမ္မာသမာဓိဆိုတဲ့စိတ်တည်ငြိမ်မှုလိုအပ်တယ်။အဲ့ဒီနှစ်ခုအဲ့ဒီသုံးခုဟန်ချက်ညီညီလုပ်မိပြီဆိုလို့ရှိရင်သမ္မာဒိဋ္ဌိတို့သမ္မာသင်္ကပ္ပတို့အမှန်မြင်တာမျိုးအမှန်တွေးတာမျိုးတွေဖြစ်လာတော့အာလုံးဒီ၅ခုဆုံမိသွားပြီသူကိစ္စသူဆောင်ရွက်ပြီတည်ကြည်လဲဆောင်ရွက်ပြီဆိုလို့ရှိရင်ခုနပြောတဲ့အကြောင်းတရားတွေကအာလုံးရဆန်းပြလို့ရတယ်အနေထားမျိုးရောက်သွားဒါကိုပဲတပုရိယကိုပယ်ချက်နိုင်တဲ့မကသစ္စာလို့ဆိုရဲလမ်းကြောင်းပေါ်ကိုရောက်သွားတာအဲဒီလမ်းကြောင်းပေါ်ရောက်သွားတာ ਨੇ ဒီဇိုင်း ਨੇ ဒုက္ခနိရောဓလို့ဆိုတဲ့တန်တရာဒုက္ခကြီးရဲ့ဆုံးတဲ့နေရာကိုရောက်သွားနိုင်တယ်လို့မြတ်စွာဘုရားသစ္စာလေးပါးမှာတူပြောတာဖြစ်တယ်နော
်
ဒီတဲ့ကြောင့်ဘုရားခုစောပါလို့အခုဒကာကြီးဥဒိမြင့်6နှစ်ရှိသွားပြီလို့ပြော6နှစ်ရှိသွားပြီဒီဘဝတစ်ခုကနေကုန်လွန်သွားတဲ့နောက်ဘဝတစ်ခုပြောင်းသွားတယ်သူတဏ္ဍာမှာရှိတဲ့အကြောင်းတရားနဲ့အကျိုးတရားမရသေးတဲ့အခုလိုပြောင်းလဲနေကြမှာဘယ်လိုဖြစ်ဖြစ်နော
်
အဲ့တော့ဘုရားဥဆောင်ခေါ်သွားတော့လို့ဆိုလို့ရှိရင်တဏှာကနေဥဆောင်ခေါ်သွားဘဝပေါ်မှာတွေ့တာနေတယ်တဏှာရှိနေသေးတယ်နောက်ဘဝတစ်ခုရနေမှာအဲ့ဒီလိုဘဝတစ်ခုရနေတဲ့အချိန်မှာဒီမှာကြာရတဲ့မိသားစုကဘုလိုကောင်းဖို့ပြုတယ်ဆိုတာသူ့အတွက်အကျိုးရှိသလားဆိုတော့သူ့အတွက်အကျိုးရှိတာမရှိတာလေဘုလိုကောင်းဖို့ပြုလုပ်တာဘာတော့လို့ဆိုလို့ရှိရင်တွေ့ရင်ခုနကမကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေအစားထိုးနေတာလို့ဒီလိုပြောနော်
မှန်ပါဗျာ
မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေကိုအစားထိုးခြင်းဖြင့်အမှန်မြင်ဖို့အတွက်လမ်းခင်းပေးနေတာပေါ့မှန
်ပါဗျာ
လမ်းခင်းပေးနေတာဆိုလိုတာကဒီဒုက္ခကိုအမှန်မြင်ဖို့ဒုက္ခသမုဒယကိုဖယ်ရှားနိုင်ဖို့မေကသစ္စာအချက်တရားကိုကျင့်နေနောက်ဆုံးမှာဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ကိုမြင်လာနိုင်မှာပေါ့အဲ့ဒါကြီးမြင်လာဖို့အတွက်ကောင်းတဲ့အကြောင်းနဲ့မကောင်းတဲ့အကြောင်းကိုအစားထိုးဖယ်ရှားပြစ်ခြင်းနဲ့ဖြစ်တယ်ဘုရားမြတ်စွာဟောကြားတဲ့တရားတော်အရာလူဆိုတာမရှိဘူးမရှိမဲ့အကြောင်းတရားကိုပြင်ပေးလို့ရတယ်အကြောင်းတရားကိုပြင်ပေးရတယ်ခုဆိုပါစို့ဘုန်းကြီးတို့တွေရဲ့စိတ်တွေမှာစိတ်ဆိုတာအလွန်ညံ့ညံ့နဲ့နှုံးထားတဲ့ဖြစ်ပြီးတော့ပြက်နေတာစိတ်ကိုဖြူစင်အောင်ထားဆိုတော့ဘယ်လိုဖြူစင်အောင်ထားရမလဲဘုန်းကြီးတို့လည်းတလန်သွားတော့ကအမေကြီးကြက်ကမေးကြီးကဘုရားဘာသာဖြစ်စားတယ်သူတို့ကစဉ်းစားတယ်ဘယ်လိုမေးတော့ဆိုမြတ်စွာဘုရားဟောတဲ့တရားတွေမှာတဲ့စိတ်ဆိုတာအလွန်ညံ့ညံ့တယ်လို့လည်းဟောတယ်တဲ့ဖြစ်ပြီးချက်ချင်းပြက်သွားတယ်လို့ဟောတယ်တဲ့ဒီဘက်ကလည်းပဲစိတ်ကိုဖြူစင်အောင်လုပ်ရမယ်လို့ဟောတယ်။ဒါတော့ဖြစ်ပြီးအ мян နီးနဲ့ပြက်သွားတဲ့စိတ်ကိုဘယ်လိုဖြူစင်အောင်လုပ်မလဲ။သူမေးတာ။ဟုတ်ကဲ့လားပြက်သွားတဲ့ကြီးကိုဘယ်လိုဖြူအောင်လုပ်မလဲ။ဖြူအောင်လုပ်မလို့ကြိုးစားလုပ်မယ်ပြက်သွားပြီလေမရှိတော့။အဲဘယ်လိုဖြူအောင်လုပ်ရမလို့ဆို။အေးမှန်တယ်။ဖြူအောင်လုပ်ဆိုတဲ့အဲ့ဒါကိုပြောတာမဟုတ်ဘူး။ပြက်သွားတဲ့စိတ်ကိုဖြူအောင်လုပ်ခိုင်းတာမဟုတ်ဘူး။စိတ်ဆိုတာဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်နေတာ။အဲဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်နေတဲ့အကြောင်းတရားတွေမှာအတွေးမှားနေတဲ့အာယောနိဒေါမနတိကာရရှိရင်စိတ်ဟာညစ်သေးတယ်။အတွေးမှန်တဲ့ယောနိဒေါမနတိကာရပြောင်းပေးလိုက်လို့ရှိရင်စိတ်ဟာဖြူစင်တယ်။ဥပမာပဲလူတစ်ယောက်ဒေါသဖြစ်နေဒေါသဖြစ်เสียအကြောင်းကြီးတွေးလို့ရှိရင်ဒေါသဖြစ်နေမှာလို့။အဲ့ဒီဒေါသဖြစ်เสียအကြောင်းတရားကိုမိန့်ပြလိုက်ပြီးတော့ကျင့်နှံ့เสียအကြောင်းနဲ့အစားထိုးလိုက်တယ်ဆိုလို့ရှိရင်ဒေါသဖြစ်သေးလား
ဖြစ်တော့ပါ
မဖြစ်တော့ဘူးအဲ့ဒီဒေါသမဖြစ်တော့ဘဲနဲ့စိတ်ကျဉ်းနှံ့မှုရသွားတာဒီလေစိတ်ဖြူစင်သွားတာလို့ပြောတာနော
်
အဲ့တော့အကြောင်းတရားကိုအစားထိုးလဲလဲပေးခြင်းဒီစိတ်ကိုဖြူစင်အောင်လုပ်တယ်လို့ပြောတာနောက်ဖြစ်ပေါ်လာတဲ့စိတ်တွေကဒေါသနဲ့မတွဲတော့ဘူးဖြူစင်တဲ့စိတ်ကလေးကိုဖြစ်လာတယ်လောဘနဲ့တွဲနေတဲ့စိတ်ကလေးကိုဖြူစင်အောင်လုပ်ခြင်းထိုလောဘရဲ့အာယုံကိုဖယ်ရှားပြီးတော့သဘာဝတရားကိုဆင်ခြင်စဉ်းစားလိုက်လို့ချင်းထိုလောဘဆက်မဖြစ်နိုင်တော့ဘူးရဆိုင်သွားတယ်အညီအကျေးတွေရဆိုင်သွားတာနဲ့ကောင်းတဲ့ဖြူစင်တဲ့သဘောတရားလေးတွေဝင်လာတာကိုပဲစိတ်ကိုဖြူစင်အောင်ထားတယ်လို့သူပြောတာ။အဲ့ဒီလိုနီးနဲ့ဖြူစင်အောင်လုပ်ရတယ်။စိတ်အစဉ်ဟာထာဝရဖြူစင်နေအောင်ကောင်းတဲ့အကြောင်းတရားနဲ့မကောင်းတဲ့အကြောင်းတရားတွေကိုအစားထိုးလဲလှယ်ခြင်းလို့သူတို့ဖတ်ရမှာပေါ့နော်။မှန်ပါဗျာ
။
အဲ့ဒီလိုအစားထိုးလဲလှယ်လို့ရှိရင်မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြန်ပြီးကောင်းတဲ့အကြောင်းတရားတွေကမိမိတဏ္ဍာမှာဖြစ်လာလို့ရှိရင်ကောင်းတဲ့အကျိုးတရားတွေနဲ့နောက်ဆုံးဟာဒုက္ခကိုဖြစ်ပေါ်စေတတ်တဲ့အကြောင်းမကောင်းတဲ့အကြောင်းတရားတွေအလုံးလုံးဝရဆိုင်သွားပြီးတော့ကောင်းတဲ့အကြောင်းတရားတွေကဖြစ်ပေါ်ပြီးဆန္ဒဒုက္ခခံစားနိုင်နေတယ်။အဲတော့ဘဝတန်တရားမှာတန်တရားထဲမှာဝင်သွားတဲ့အခုဒီတန်တရားလည်းလို့ဘဝတစ်ခုဆုံးသက်သွားတဲ့ပုဂ္ဂိုလ်ဘဝထဲမှာတန်တရားထဲမှာရောက်သွားဒီဘဝကနေတင်လွန်လို့နောက်ဘဝရောက်သွားတဲ့ပုဂ္ဂိုလ်တရားကိုဒီဘဝကကုသိုလ်လုပ်တာကုညီပေးလို့ရသလားလို့ဆိုတော့တေချာတာတော့မဟုတ်ဘူးလေเนาะ
မှန်ပါဗျ
ာဘာဖြစ်လို့တော့ဆိုလို့ရှိရင်တေချာတဲ့ဤစနစ်ကတော့မရှိဘူးဘာဖြစ်လို့ဤစနစ်မရှိတယ်လဲဆိုရင်တေသွားတဲ့ပုဂ္ဂိုလ်ဟာ သူကုသိုလ်ကောင်းမှုရလက်ဖြစ်နေတာလည်းဖြစ်နိုင်တယ်။လက်ဖြစ်နေလို့ရှိရင်လည်းမလိုအပ်တော့ဘူး။လူဖြစ်နေလို့ရှိရင်လည်းဒီကအကူညီပေးဖို့မလိုအပ်တော့ဘူး။ငရဲကြနေလို့ရှိရင်လည်းပဲလက်လမ်းမမီတော့ဘူး။သူ့အနေနဲ့ဒီကကိုယ့်ရဲ့ကုသိုလ်မရနိုင်ဘူး။နော်။နောက်တရိษံဖြစ်နေလို့ရှိရင်လည်းသူသိနိုင်စွာမရှိသေးတဲ့ကြောင့်ဒီကကုသိုလ်ကောင်းမှုအကျိုးသူခံစားရမှာမဟုတ်ဘူး။ကြိတ်တာဘဝရောက်နေလို့ဒီအကုသိုလ်ကောင်းမှုပြုတာတွေကိုသူကရှင်းတတ်ပြီးတော့ဝန္တာပီတိဖြစ်လို့ရှိရင်ကတော့အဲ့ဒီဝန္တာပီတိဆိုတဲ့သူ့ရဲ့တဏ္ဍာမှာဖြစ်တဲ့ကုသိုလ်စွမ်းအားတွေကသူ့ဘဝကြီးတစ်ခုလုံးကိုကောင်းတဲ့အကြောင်းကြီးအစားထိုးပေးနိုင်တယ်။အဲ့ဒါကြလို့ရှိရင်တော့ကောင်းကျိုးချမ်းသာကြီးရနိုင်တယ်လို့ပြောတယ်နော်။အဲ့တော့ပိဋကဘုံရောက်တဲ့ဘုရားဟောတာတကယ်ကမသိကြတော့ဒီလိုပဲလုပ်ရတယ်။ဒါဒီလိုလုပ်တာဟာဒီကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေကတော့ကောင်းတဲ့အကြောင်းတွေအစားထိုးနေတာပဲကို့အတွက်လည်းကောင်းတဲ့အကြောင်းအစားထိုးတယ်။ဟောကို့ရဲ့ယေရှုရှိတဲ့ပုဂ္ဂိုလ်တွေကိုလည်းယေရှုတုံ့ဆိုင်ရန်ရောက်တယ်ပေါ့နော်။အမြဲတမ်းမှကောင်းတဲ့အလုပ်လို့ပြောရမယ်။အကျိုးမဲ့တဲ့အလုပ်မဟုတ်ဘူးအကျိုးရှိတဲ့အလုပ်။ဒါပြလို့လို့ဆိုရင်လုပ်သူကိုယ်တိုင်ကကောင်းတဲ့အကြောင်းတရားကိုရရှိလိုက်တယ်။ကို့ယေရှုရဲ့ပုဂ္ဂိုလ်ဒီပြိတ္တာဘဝမှာရှိသည်ဖြစ်စေမရှိသည်ဖြစ်စေစိတ်တော်မှာရှိနေတဲ့ပုံကိုယ်တွေကိုယ့်ရဲ့ဆွေမောင်မျိုးဟောင်းဘောင်းဘောင်းတွေဆိုရှိနေတတ်တယ်။ရှိနေတဲ့အတွက်ကြောင့်ကိုယ့်ကုသိုလ်ကိုသူတို့ဝမ်းသာလို့ဆိုရင်သူတို့ရဲ့စိတ်ထဲနှလုံးထဲမှာကောင်းတဲ့အကြောင်းတရားတွေရသွားနိုင်ပေါ့နော်
။မှန်ပါဗျာ။
အဲ့လိုရသွားရင်သူတို့မှာအစားထိုးပြီးသားဖြစ်သွားတယ်ပေါ့။မကောင်းတဲ့အကြောင်းတရားတွေကိုဖယ်ရှားပြီးကောင်းတဲ့အကြောင်းတရားတွေနဲ့အစားထိုးပြီးသားဖြစ်သွားတော့သူတို့မှာဘဝရဲ့ဒုက္ခတက်တာကောင်းနိုင်တယ်ဒီလိုဆုံးလို့လားเนา
ะမှန်ပါ
ဗျာ။အေးဒါကြောင့်မလို့ဘုရားမြတ်စွာရဲ့တရားတော်အရဘဝတန်တရားလဲတယ်ဆိုတာဒီရုပ်တရားနာမ်တရားတွေဟာဆရာဆရာအကြောင်းတရားတွေကြောင့်ဒီဘဝမှာဖြစ်ပြီးပြတ်သွားပြီးနောက်ဆရာအကြောင်းတရားကြောင့်လည်းနောက်ဘဝတစ်ခုမှာဖြစ်ကြရတယ်ဖြစ်ပြီးတော့ဆရာဘဝအကြောင်းမကုန်သေးတဲ့မြတ်အကျိုးတရားတွေဟာဆက်ဆက်ပြီးတော့ဖြစ်နေတာကိုပဲတန်တရားလဲတယ်လို့ပြောတာပါဒီအကြောင်းတရားအကျိုးတရားတွေထဲမှာသာဝရမြဲနေတယ်ဆိုတာလည်းတစ်ခုမှမရှိဘူးအတ္တလို့ငါလို့သမ္မဆရာလည်းတစ်ခုမှမရှိဘူးငါပိုင်နာလို့သမ္မဆရာလည်းတစ်ခုမှမရှိဘူးကြောင်းကျိုးဆင်ဆက်ပြီးတော့ဆင်ဆက်မပြတ်ဖြစ်နေတာဖြစ်တယ်အဲ့ဒီဆင်ဆက်မပြတ်ဖြစ်နေတဲ့အထက်ကစိတ်နဲ့ဆရာမကောင်းဘူးဖြစ်လိုက်နားလိုက်အိုလိုက်သိလိုက်ဆိုတော့စိတ်နဲ့ဆရာမကောင်းတဲ့အကြောင်းတရားတွေဒီအကျိုးတရားတွေကိုမလိုချင်တော့ဘူးဆိုလို့ရှိရင်နောက်ဆုံးမှာဆရာဆရာအကြောင်းတရားတွေကိုပဲရှင်းချင်းသားလည်းမှန်ကန်တဲ့ဤလမ်းဖြစ်တယ်အကြောင်းဖြတ်မှအကျိုးတွေရမှာဖြစ်တယ်ဒါကြောင့်မို့အကြောင်းတရားကိုပဲတတ်ဖို့ရတယ်မဂ္ဂင်ရှင်မှာအကျင့်တရားကိုရှင်းချင်းဖြစ်တာလေကိုယ်တန်တရားလည်းချင်းအကြောင်းတရားတွေအကုန်ငြင်းပြီးတော့ဘုရားမြတ်စွာဟာသူ့တန်တော်မှာဖြစ်တဲ့ယုဒမနန္ဒမရဲ့အကြောင်းတရားတွေကိုအလုံးဖယ်ရှားပြနိုင်နိုင်တဲ့အတွက်ကြောင့်ဘုရားမြတ်စွာရဲ့ရုပ်ခန္ဓာနာမ်ခန္ဓာဆိုတာမရှိတော့ဘူးနောက်ထပ်ဖြစ်เสียအကြောင်းမရှိတော့တဲ့ဒီကြောင့်ဘဝဇတိချုပ်ငိမ့်သွားတယ်ရဟန္တာတွေလည်းပဲထုတ်ထူချုပ်ငိမ့်သွားတယ်အဲ့ဒါလို့ငိမ့်သွားမှသာလဲတန်တရာကြီးကပြတ်မှာပဲလို့ကိုစီကိုစီနှလုံးသွင်းဆင်ခြင်ပြီးတော့အဝေကတရားဖြစ်ပွားကမိမှန်မှန်နဲ့ချစ်ချင်ချုပ်ကိုအားထုတ်နိုင်ကြပါစေလို့သာ